ယ်တွေကိုပြောပြခြင်းနဲ့တကြံပိတ်ရက်တွေအပြီးမေလ18ရက်နေ့မှာတော့ဒုတိယအကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒုတိယပုံမှန်အစည်းအဝေးတွေပြန်လည်စတင်ခဲ့ပြီဖြစ်ပါတယ်။တကြံမတိုင်ခင်ကာလ February 8ရက်နေ့ကနေ April 8ရက်နေ့အထိနှစ်လတာကာလအတွင်းမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်အနေနဲ့ဥပဒေကြမ်း3ခုကိုအတည်ပြုပေးနိုင်ခဲ့တယ်လို့လွှတ်တော်အတွင်းအလုပ်ခွဲခြားလုပ်ကိုင်နိုင်မှုအတွက်ကော်မတီ10ခုဖွဲ့နိုင်ခဲ့ပါတယ်။အဲလိုပဲရန်ကုန်တိုင်းဒေသကြီးကိုစီမံအုပ်ချုပ်မဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုလည်းအတည်ပြုတာဝန်ပေးအပ်နိုင်ခဲ့ပါတယ်။လွှတ်တော်တွေကိုဥပဒေပြုရေးမှန်းနိုင်လို့ခေါ်တာကြောင့်လွှတ်တော်တွေရဲ့အဓိကတာဝန်ဟာဥပဒေတွေအတည်ပြုတာပြင်ဆင်ဖြည့်ဆွတ်တာတွေကိုလုပ်ကြရတာဖြစ်ပေမဲ့လွှတ်တော်ကအတည်ပြုပေးရမယ့်ဥပဒေကြမ်းတွေကိုတော့အစိုးရဒါမှမဟုတ်အခြားသောပညာရှင်အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့တွေအပြင်တဦးတယောက်ချင်းစီကလည်းလွှတ်တော်ကိုတင်သွင်းပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အစိုးရကသာတင်သွင်းခွင့်ရှိတဲ့ဥပဒေ3ရက်ရှိတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအခန်း4ပုံမှန်တရားပုံမှန်ကွဲခါခွေးမှာဖော်ပြထားပါတယ်။အဲ့ဒီ3ခုကတော့နိုင်ငံတော်ရဲ့အမျိုးသားစီမံကိန်းဥပဒေကြမ်းနှစ်စဉ်အရအသုံးမှန်းချေငွေစည်းရင်းဆိုင်ရာဥပဒေကြမ်းနဲ့အခွန်အောက်ဆိုင်ရာဥပဒေကြမ်းတို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဒုတိယအကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ပထမအကြိမ်ပုံမှန်အစည်းအဝေးမှာအဲ့ဒီဥပဒေကြမ်း3ခုကိုရန်ကုန်တိုင်းအစိုးရအဖွဲ့ကတင်သွင်းခဲ့ပြီးလွှတ်တော်ကအတည်ပြုပေးနိုင်ခဲ့ပါတယ်။ဒီနေ့တင်မနက်ဖြန်အတီးပြုတ်ဆိုတဲ့ပုံစံမျိုးနဲ့လွယ်လွယ်ကူကူတော့အတီးပြုတ်ပေးခဲ့တာမဟုတ်ပါဘူး။ရာသုံးမှန်းချေငွေစင်းရင်ဥပဒေကြမ်းဆိုရင်လွှတ်တော်ကိုယ်တော်တွေအသေးအချာလိုက်လံစီစစ်ပြီးမှတ်ချက်တွေများစွာနဲ့အတီးပြုတ်ပေးခဲ့တာပဲဖြစ်ပါတယ်။အဲ့ဒီအထက်မှာမှကဘာအေးဂုံးကျော်တရားနဲ့မြောက်ဥကလာဂုံးကျော်တရားနှစင် project တွေကိုခွင့်မပြုပဲရန်ကုန်တိုင်းဒေသကြီးစီမင်းသားနယ်နိမိတ်ပြင်ပမှာရှိတဲ့မြို့နယ်17မြို့နယ်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပြောင်းလဲသုံးစွဲဖို့ပြင်ဆင်အတီးပြုတ်ခဲ့တာကတော့အထင်ကရဖြစ်ခဲ့ပါတယ်။ခုတစ်ခေါက်ပြန်လဲကျင်းပတဲ့ဒုတိယအကြိမ်ပုံမှန်စည်းဝေးမှာတော့မေကွန်းတွေမေးမြန်းခွင့်နဲ့အစိုးရတင်သွင်းခွင့်တွေပါရခဲ့ပြီဖြစ်ပါတယ်။ဒုတိယအကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒုတိယပုံမှန်စည်းဝေးပထမနေ့မှာရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကအစိုးနှစ်ခုတင်သွင်းခဲ့ပါတယ်။လွှတ်တော်ကိုအစိုးတင်သွင်းခြင်းနဲ့ဆိုရင်လွှတ်တော်မကျင်းပမီ15ရက်ကြိုတင်ပြီးလွှတ်တော်ယုံဒုတိယညွှန်ကြားရေးမှူးချုပ်စီပေးရပါတယ်။တမတ်ရက်ထက်နောက်ကျပေမဲ့လည်းပြည်တော်စုအဆင့်အဖွဲ့စည်းရဲ့အဆိုဒါမှမဟုတ်ပြည်တော်စုအဆင့်အဖွဲ့စည်းရဲ့သဘောတူညီချက်ပါတော့လွှတ်တော်ကိုယ်စားလှယ်ရဲ့အဆိုတွေဆိုရင်ဥက္ကဋ္ဌကလက်ခံခွင့်ပြုနိုင်ပါတယ်။အဆိုတွေနဲ့ပတ်သက်တဲ့ကန့်သတ်ချက်တွေစီးကန်းချက်တွေကိုတက်ဆိုင်ရာလွှတ်တော်နည်းဥပဒေတွေမှာအသေးစိတ်ဖော်ပြထားပါတယ်။ဝန်တာကြောင့်ဝန်ထဲကြောင့်အဆိုတွေကိုလည်းတင်သွင်းနိုင်ပါတယ်။အရေးကြီးဆိုရင်လည်းစီးကန်းချက်တွေနဲ့ညီညွတ်တဲ့ဆိုရင်လွှတ်တော်ကျင်းပနေစဉ်အတွင်းဘယ်အချိန်မဆိုတင်သွင်းနိုင်ပြီးလွှတ်တော်ဥက္ကဋ္ဌကခွင့်ပြုရင်အဆိုတင်ပိုင်ခွင့်ရှိပါတယ်။လွှတ်တော်ကိုယ်စားလှယ်တွေဟာအစိုးရအဖွဲ့ကဝန်ကြီးတဦးကိုဆွဆွဲပြစ်တင်ခြင်းဆိုင်ရာအဆိုတွေလည်းတင်ပိုင်ခွင့်ရှိပါသေးတယ်။ပထမနေ့မှာတင်သွင်းခဲ့တဲ့ပထမအဆိုကတော့ရန်ကုန်တိုင်းဒေသကြီးမြို့နယ်အသီးသီးတွင်ယခုလက်ရှိလှုပ်ဆောင်နေသောအမှိုက်သိန်းစနစ်ထက်ပိုမိုကောင်းမွန်သောအမှိုက်သိန်းစနစ်တစ်ခုကိုအလေးထားလှုပ်ဆောင်ပေးရန်နှင့်နောက်ဖေးလမ်းညတွင်စုပုံနေသောအမှိုက်များနှင့်ရေမြောင်းများအတွင်ပိတ်ဆို့နေသောအမှိုက်များကိုလာမည့်မိုးရာသီအမီစီမံချက်ရေးဆွဲဆောင်ရွက်ပေးရန်တိုင်းဒေသကြီးအစိုးရအားတိုက်တွန်းသောအဆိုဖြစ်ပါတယ်။မိုးရာတိုင်းရေကြီးတာဟာကျွန်တော်တို့နိုင်ငံရဲ့အစဉ်အလာတစ်ခုလိုဖြစ်နေခဲ့တာကြားပါပြီ။ဘာဖြစ်လို့လဲဆိုတော့မိုးမကြမီကာလမှာလှုပ်တင်လှုပ်ထိုက်တဲ့မြောင်းရှင်ချင်းအုပ်ရေမြောင်းများပြုတ်လုချင်းရေတကားများပြုတ်ပြင်းချင်းစတဲ့အလုပ်တွေကိုစီမံကိန်းတရက်ချမှတ်ပြီးလှုပ်လေလှုပ်ထမရှိခဲ့တာကြောင့်ဖြစ်ပါတယ်။အဲ့ဒီအတွက်လည်းတိကျဘတ်ဂျက်တစ်ခုရှိမနေခဲ့ပါဘူး။တကယ်တမ်းကမိုးမကြမီကာလနှစ်လလောက်ကိုမိုးရင်းရေမရှမ်းရေးဆိုတဲ့ရည်မှန်းချက်နဲ့ကာလတို့စီမံကိန်းတစ်ခုချမှတ်ပြီးအဲ့ဒီအတွက်လိုအပ်တဲ့ဘတ်ဂျက်ကိုလည်းတွက်ချက်ရထားရမှာပဲဖြစ်ပါတယ်။ဒါပေမဲ့မလုပ်ခဲ့ပါဘူး။အဲ့လိုမလုပ်ခဲ့တဲ့အတွက်ကြောင့်နှစ်စဉ်နှစ်တိုင်းဟာရေကြီးမြဲကြီးစဲဖြစ်နေကြတာကြာခဲ့ပါပြီ။ဒါကြောင့်လွတ်တော်ကိုယ်စားလှယ်တွေကအစိုးရအသစ်ကိုဒါရီလှုပ်တင်နေဆိုတဲ့အကြောင်းလွတ်တော်ရဲ့လုပ်ပိုင်ခွင့်တစ်ခုဖြစ်တဲ့အစိုးတင်သွင်းခြင်းဆိုတဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးထောက်ပြခဲ့တာပဲဖြစ်ပါတယ်။အစိုးရတစ်ခုတင်သွင်းတဲ့အခါမှာအဲ့ဒီအစိုးကိုထောက်ခံတဲ့သူတွေရှိရတယ်လို့ကန့်ကွက်တဲ့သူလည်းရှိနိုင်ပါတယ်။ထောက်ခံသူကထောက်ခံ၊ကန့်ကွက်သူကကန့်ကွက်ပြီးရင်ဆက်လက်ဆွေးနွေးတဲ့အစိုးဟုတ်မဟုတ်လွှတ်တော်ရဲ့အဆုံးဖြတ်ကိုခံယူရပါတယ်။လိုအပ်ရင်မဲခွဲဆုံးဖြတ်ပါတယ်။ဆက်လက်ဆွေးနွေးတဲ့ကြောင်လွှတ်တော်ကဆုံးဖြတ်တဲ့ဆိုရင်ဆွေးနွေးခြင်းသူတွေစာရင်းပေးရမယ်နောက်ဆုံးနေ့နဲ့ဆွေးနွေးမယ့်နေ့ကိုလွှတ်တော်ဥက္ကဋ္ဌကကြေညာပါတယ်။အခုတင်သွင်းတဲ့အစိုးကိုဆက်လက်ဆွေးနွေးတဲ့ကြောင်လွှတ်တော်ကသဘောတူတဲ့အတွက်24ရက်နေ့မှာဆွေးနွေးကြဖို့ဥက္ကဋ္ဌကကြေညာခဲ့ပါတယ်။နောက်ထပ်အဆိုတစ်ခုကတော့ရညောပိတ်ဆို့မှုပြဿနာများ၊ရော်နှဲကြဆင်းရေး၊အလင်းအမြန်ဆောင်ရွက်ပေးနိုင်မှရန်ရန်ကုန်တိုင်းဒေသကြီးအစိုးရအားတိုက်တွန်းသောအဆိုပဲဖြစ်ပါတယ်။ဒီအဆိုကလည်း ရန်ကုန်တိုင်းဒိုင်းလုံးမှာနေကြတဲ့ပြည်သူလူထုတစ်ရက်လုံးရင်းဆိုင်ကြုံတွေ့နေရတဲ့ပြဿနာဖြစ်တာကြောင့်26ရက်နေ့မှာဆက်လက်ဆွေးနွေးဖို့ကန့်ကွက်သူမရှိအတည်ပြုနိုင်ခဲ့ကြပါတယ်။ဒုတိယပုံမှန်စည်းဝေးရဲ့ဒုတိယနေ့မှာတော့လွှတ်တော်ကိုယ်စားလှယ်တွေကကြေပွင့်ပြမေးခွန်း၈ခုမေးခဲ့ကြပြီးသက်ဆိုင်ရာအစိုးရဌာနရဲ့တာဝန်ရှိသူတွေကပြန်လည်ဖြေကြားပေးခဲ့ကြပါတယ်။မေးခွန်း၈ခုမှာ9ခုကတော့စီဗင်နဲ့စိုင်တဲ့အတွက်မြို့တော်ဝင်ကိုယ်တိုင်လာရောက်ဖြေကြားပြီးတစ်ခုကတော့ဗန္ဒာငွေ3ဆွဲပုံနဲ့စိုင်တဲ့အတွက်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးကလာရောက်ဖြေကြားပေးခဲ့ပါတယ်။လွှတ်တော်မှာမေးခွန်းမေးမြန်းခြင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတော့နောက်တစ်ပတ်ကြမှာအသေးစိတ်ဆွေးနွေးပါဦးမယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုယ်ကိုပုံဖော်ထုတ်စစ်နိုင်ကြပါစေ။ဆချင်းမြတ်တော်ကိုမြတ်လို့ပါ။ဉာဏ်ပညာကိုတန်မိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလာပါ။